ထိုင်းနိုင်ငံလိချုံအမှုထိုင်းတရားလွှတ်တော်ချုပ်ရဲ့စီရင်ချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဘာတုံ့ပြန်ပြောထားတယ်လဲဆိုတာကိုအရင်ဆုံးပြောပြခြင်းပါတယ်ထိုင်းနိုင်ငံတောင်ပိုင်းလိချွန်းမှာလွန်ခဲ့တဲ့9နှစ်လောက်ကဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့ဖြစ်ရပ်နဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမား2ဦးပြန်လည်လွတ်မြောက်လာဖို့အတွက်ထိုင်းပြည်ရင်မင်းမြတ်ထံကိုအသနာခံစာတင်သွင်းဖို့ထိုင်းခြေဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းဥပဒေအကျိုးဆောင်တွေကကြိုးပမ်းနေကြပါတယ်မြန်မာလူငယ်2ဦးရဲ့နောက်ဆုံးအယူခံကိုထိုင်းတရားလွှတ်တော်ချုပ်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပယ်ချခဲ့ပြီးတဲ့နောက်ဆုံးအဆင့်တီထိုင်းပြည်ရင်ထံအသနာခံစာတင်ဖို့အခုလိုကြိုးပမ်းနေကြတာပါဒီလိုကြိုးပမ်းတဲ့နေရာမှာမြန်မာအစိုးရဘက်ကလိုက်ပါကူညီဆောင်ရွက်ပေးဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းဆွေကတော့လိချွန်းမှုနဲ့ပတ်သက်လို့ဒီကနေ့သတင်းထောက်တွေကိုအခုလိုပြောခဲ့ပါတယ
်ဆက်ပြီးတော့လုပ်မယ့်ကိစ္စကတော့ထိုင်းဘီယင်းမြင်းမြတ်စီကိုဟိုအနာခံတဲ့ဒီမျိုးပဲရှိပါတယ်အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့အစည်းကလည်းပဲဆောင်ရွက်မှုစီစဉ်နေပါတယ်အဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှကျေးဇူးတက်မှတ်တဲ့ဒီလမ်းနဲ့အညီဆက်လက်ဆောင်ပေးပါဖို့စီစဉ်ရှိပါတယ်လို့ပြောချင်ပါတယ
်ဒီလိုထိုင်းပြည်ရင်ထံကိုအသနာခံစာတင်မဲ့ကိစ္စမှာမြန်မာအစိုးရကပါဝင်လိုက်ပါကူညီဆောင်ရွက်ပေးမှာလားဘယ်လိုဆောင်ရွက်ပေးသွားမှာလဲဆိုတဲ့အသေးစိတ်ကိုတော့ဝင်ကြီးဦးသိန်းဆွေကပြောမသွားပါဘူးဗြိတိန်လူငယ်နှစ်ဦးဖြစ်တဲ့ Hannah Ritherich နဲ့ David Miller တို့2014ခုနှစ်ကအသက်ခံခဲ့ရတဲ့အမှုမှာမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူသတ်မှုမရိမှုပစ္စည်းလူရမှုအပါအဝင်အမှုပေါင်း9မှုနဲ့ထိုင်းတရားရုံးကအမြင့်ဆုံးသေတံပြစ်ဒဏ်ချမှတ်ထားတာပါတရားခံအကျိုးဆောင်တွေဘက်ကဒီသက်ပြတ်မှုကိုမြန်မာလူငယ်နှစ်ဦးကကျူးလွန်ခဲ့တာမဟုတ်ကြောင်းနဲ့လူသက်လက်နက်မှာတွေ့ရတဲ့ DNA စစ်ဆေးမှုမှာလည်းသူတို့နှစ်ဦးနဲ့ပတ်သက်တဲ့အထောက်အထားတွေရှိနေတာကိုထောက်ပြပြီးတရားရုံးအစစ်အစစ်တက်ခြေပခဲ့ကြပါတယ်ဒါမဲ့လေထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံခဲ့ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာကော့စမွေတရားရုံးကတည်တံ့ချမှတ်ခဲ့တာပါ။သူတို့နှစ်ဦးပြန်လည်လွတ်မြောက်လာဖို့အတွက်ဥပဒေအကျိုးဆောင်တွေကအယူခံအဆင့်ဆင့်ရှောက်ထားခဲ့ကြပေမဲ့လို့ထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ထိုင်းတရားလွှတ်တော်ချုပ်ကနောက်ဆုံးအယူခံကိုပြီးခဲ့တဲ့ကြာတာရင်းနေကပဲပယ်ချလိုက်တာပါ။ဒါကြောင့်နောက်ဆုံးမျှော်လင့်ချက်အနေနဲ့ထိုင်းပြည်မြင့်မြတ်ထံကိုအသနာခံစာတင်သွင်းဖို့ကြိုးစားနေတာမှာမြန်မာအစိုးရကိုယ်တိုင်ပါဝင်ကူညီပေးဖို့အရေးကြီးတဲ့အကြောင်းမြန်မာရွှေ့ပြောင်းလို့သမားနှစ်ဦးလွတ်မြောက်ရေးကူညီဆောင်ရွက်ပေးနေတဲ့ထိုင်းခြေဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းအကျိုးဆောင်ရှိနေတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။ဒီလိုနောက်ဆုံးယူကန်ပယ်ချခဲ့ပြီးတဲ့နောက်မှာရက်ပေါင်း60အထွေဒီဘရင်ထံကိုအသနာခံစာတင်သွင်းမဲ့အခြေအနေနဲ့ပတ်သက်လို့တော့ဒီကိစ္စမှာတလျှောက်လုံးလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါရရှင်
။ဩဂုတ်လ29ရက်နေ့ထိုင်းဗဟိုတရားရုံးကနောက်ဆုံးယူကန်ကိုပယ်ချတဲ့စီရင်ချက်ကိုကြားနာခဲ့တဲ့မောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းခေါ်ဝေဖြိုးတို့နှစ်ဦးကိုယ်တိုင်လည်းသူတို့မှာအပြစ်မရှိကြောင်းနဲ့မြန်မာဆိုရဘက်ကအတက်နိုင်ဆုံးအကူအညီပေးဖို့ထောင်တရားရုံးမှာရောက်နေတဲ့မြန်မာတပ်မှုကြီးကိုမေတ္တာရက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောင်တရားရုံးမှာမောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့နဲ့အတူရှိနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးကိုထူးချစ်က VOE ကိုအခုလိုပြောပြပါဗျ။
အဓိကတော့မောင်ဇော်လင်းပေါ့သူကဘာပြောလို့သူရဲ့ပုံစံကတော့ပေါ့နော်ပြန်ပန်းကြည့်လို့ရှိရင်တော့ရုပ်ပိုင်းဆိုင်ရာတော့ကျမကြီးကောင်းတယ်ပေါ့ကျွန်တော်စားပြည့်ရဲ့အချိန်မှာကျမကြီးကောင်းတယ်လို့ပြောလို့ရပြီမယ်အစွတ်ပြောတဲ့ဟိုတေတံကိုပြန်ပြီးတော့အတီးပြုတ်လိုက်တဲ့အချိန်မှာသူတို့နည်းနည်းဆေးလို့ရှာမှုဟိုဖြစ်သွားတယ်လို့ကျွန်တော်တွေ့ရတယ်အဓိကမောင်စော်လင်းရနေပြီးတော့ကျွန်တော်တို့ဟိုတရားသူကြီးအပေါ်မှာထိုင်နေတဲ့တရားသူကြီးကျမ်းပြီးကျွန်တော်တို့စီထိုးတတ်တတ်မှာလားဆိုတဲ့ဟာမျိုးရှင်းပြတာရှိတယ်နောက်တစ်ခုကဒီမှာအဲ့ဒီတန်ယုံကိုယ်စားလှယ်တမူးကြီးလာတဲ့အချိန်မှာတမူးကြီးကျွန်တော်တို့ကဒီအမှုမှတကယ်လည်းမတတ်ခဲ့ပါဘူးကျွန်တော်တို့လေဘာမှဟိုမသက်ဆိုင်ပါဘူးပေါ့လေကျွန်တော်တို့ ਨੇ ဒါကြောင့်မလို့မြန်မာဆိုးရတွေ ਨੇ အနေနဲ့တက်နိုင်တဲ့ဘက်ကကူညီပေးပါလို့သူမြေတားရက်ခံလိုက်တာကျွန်တော်ကြားလိုက်ပါတယ်ဒါကျွန်တော်ရှိမှာပါပဲ
ရွှေပြောင်းအလုပ်သမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ရက်ပေါင်း60အတွင်းထိုင်းပြည်မင်းမျက်စီအတနာခံစာတင်သွင်းရမှာမြန်မာအစိုးရအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုရင်ထိရောက်မှုအများကြီးရှိမှာဖြစ်တယ်လို့ထိုင်းအကျိုးဆောင်ရှေ့နေတွေကပြောကြောင်းကုထူးချစ်ကဆိုပါတယ
်ပြီးခဲ့တဲ့ရက်ပိုင်းမှာပေါ့မြန်မာအစိုးရဘက်ကတော့ပါဝင်ကြီးကြီးရှိတဲ့လူတယောက်ကကျွန်တော်ကိုဖုန်းဆက်လာပါတယ်သူတို့အနေနဲ့ဒီကျွန်တော်ရေးထားတယ်ပေါ့နော်ရက်ပေါင်း60အတွင်းပြန်ရမယ်ဆိုတာဟုတ်လားပေါ့ဘယ်လိုပုံစံလဲဆိုတာမေးပါလေကျွန်တော်ကလည်းအဲ့ဒီကိစ္စကိုထိုင်းရှင်းနေတာပြောတဲ့ပုံစံတိုင်းပဲကျွန်တော်တို့ရှင်းပြပါတယ်တို့ရဲ့တကယ်မြန်မာနိုင်ငံမှာတာဝန်ရှိတဲ့ဒီအဲ့လိုမျိုးပေါ့လေအစိုးရမှာတာဝန်ရှိတဲ့လူကြီးတယောက်ကတော့တို့အဲ့ဒီတင်ထားပြီးပြီလို့တော့ကျွန်တော်ဖုန်းဆက်တဲ့ပုံကပြောပါတယ်ဗျာဟုတ်ကဲ့
ထိုင်းတရားသူကြီးတွေဘက်ကမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှစ်ဦးကိုတေရန်စင်ချက်ချမှတ်ရတဲ့အကြောင်းရင်းမှာ DNA မျိုးရိုးဗီဇအထောက်ထားကြောင်ဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့အကျိုးဆောင်ရှေ့နေတွေကအဓိကထောက်ပြနေတာကထိုင်းရဲတွေဘက်က DNA မျိုးရိုးဗီဇကိုစစ်ချက်ယူရမှာတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီမလုပ်ခဲ့ဘူးဆိုတာပေါ်လွင်နေတဲ့အချက်ဖြစ်တယ်လို့ကိုထူးချစ်ကပြောပါရယ်။